ဆမောဆိုင်ပါခင်ဗျာဆရာကြီးမြတ်ကြီးကငါရေးဆမောတစ်ခုထဲမှာမြန်မာနိုင်ငံမှာသုံးဝင်းဆိုင်ကျင်းမာမှုတစ်ခုပုံမကြီးထွက်လာနေရလို့ရထားကျွန်တော်ဖတ်ရပါတယ်တက်မတော်ရဲ့ NLD အစိုးရရဲ့တိုင်းရင်းသားအင်အားစုတွေရဲ့ဆိုရက်သုံးဝင်းဆိုင်ကွဲလွဲမှုပိုပြီးအဆင်မြင့်လာတယ်လို့ဆိုတာလို့ကျွန်တော်နားလည်ပါတယ်ဆရာကြီးဘာကြောင့်ဒီလိုပြောလဲ
Well because there is very little trust do we talk about trust
ဘာကြောင့်လဲဆိုရင်ယုံကြည်မှုအလွန်နည်းပါးနေလို့ဖြစ်ပါတယ်လူ့အဖွဲ့အစည်းတွေအကြားယုံကြည်မှုကိုခေတ်သစ်နိုင်ငံရေးသိပ္ပံပါဒရာစကားနဲ့ပြောရရင် social capital လူမှုအရင်းအနှီးလို့ဆိုရမှာပါဒါတိတ်နေပါနေပါတယ်ဒါဟာလည်းတမိုင်းကြောင်းနဲ့ဆိုင်ပါတယ် NLD ကစစ်တပ်ကိုမယုံဘူးဆိုတာထင်ရှားပါတယ်စစ်တပ်ကလည်းဒေါန်ဆန်းစုကြည်ဒါမှမဟုတ် NLD အပေါ်ယုံကြည်မှုမရှိပါဘူးတိုင်းသားတွေဟာဗဟုအစိုးရကိုတကြိမ်မဟုတ်တကြိမ်တိုက်ခိုက်ခဲ့ကြတာဆိုတော့စစ်တပ်ကိုမယုံကြည်သလို NLD အပေါ်ယုံကြည်မှုလည်းမရှိတော့ပါဘူးကြလကတော့အစ်မတန်ဝမ်းနေစရာကောင်းပြီးမြမပြည်သူတွေကိုယ်တိုင်ကြော်လွားကြရမယ့်အခြေအနေဖြစ်ပါတယ်
။ဒါပေမဲ့မြမအင်ဂျင်ချင်းအစ်ဆောင်အခြားနိုင်ငံတို့မှကြည့်ရင်သူတို့ဟာလည်းဆဲအုပ်ချွေးကိုဖြတ်တန်းကြရတာပါပဲ။သို့တော်လည်းအခုခါကျတော့သူတို့အစဉ်ကျဉ်းကြရတယ်ခင်ဗျာ။အဲ့တော့သူတို့ကဆရာကြီးပြောတဲ့ကုနာ social capital ဆိုတဲ့လူမှုအရင်းကြီးကိုဘယ်လိုတဟဇတာဖြစ်အောင်တည်ဆောက်သွားကြသလဲဆိုတော့ရှင်းပြပါလားခင်ဗျာ
။ Well because inThe military has played a very important role in Indonesia and Thailand and Korea for a period in Pakistan.
Indonesia, Thai, Pakistan စားနိုင်ငံတွေမှာစစ်တပ်ဟာအလွန်အရေးပါတဲ့အခက်အခဲကအချိန်အတော်ကြာရှိနေကြတာကျွန်တော်တို့သိကြပါတယ်။ဒါပေမဲ့သူတို့နိုင်ငံတွေကစစ်တပ်လူမှုအဖွဲ့အစည်းတစ်ခုလုံးကိုမထိန်းချုပ်ခဲ့ကြပါဘူး။နိုင်ငံရေးဖြစ်စဉ်ကိုအချိန်အတိုင်းတာတစ်ခုထိထိန်းချုပ်ခဲ့ကြပါလိမ့်မယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့1962ခုနှစ်ကစပြီးအရာရာကိုထိန်းချုပ်ထားရတာပါဆိုရှလစ်နိုင်ငံဆိုတော့လေစစ်တပ်ရဲ့ထိန်းချုပ်မှုပြပမှာစီးပွားရေးဖွံ့ဖြိုးမှုလည်းမရှိခဲ့ပါဘူးတပါတီစနစ်ကြောင့်နိုင်ငံရေးအခြေအနေလည်းမတိုးတက်ခဲ့ပါဘူး NGO တွေလည်းမပေါ်ထွန်းပညာရေးကိုလည်းစစ်တပ်ကချုပ်ကန်ထားခဲ့တာပါစစ်တပ်ဟာဖွဲ့စည်းပုံတည်ရေးဆွဲပြီးဒီလိုဆက်လုပ်ဖို့ကြိုးစားနေသေးပါတယ်ဒါပေမဲ့မအောင်မြင်နိုင်ပါဘူးကြာရှုံးပါလိမ့်မယ်
ဆလဘီရောဆရာကြီးကဒီသုံးဝင်းဆိုင်တင်းမာမှုဖြစ်ပေါ်နေတာကိုပြည်လည်မှုရအောင်တက်မတော်ရဲ့ energy အစိုးရရဲ့တိုင်းရင်းသားရဲ့အစည်းအဝေးသူတို့ကအလျှော့ပေးညှိနှိုင်းရမယ့်ကိစ္စတွေဆိုလည်းဖော်ပြထားပါတယ်။ပထမဆုံးစစ်တပ်ကသမိုင်းမှာသူတို့ဘယ်လိုမှတ်တမ်းတင်တင်ခဲ့မလဲဆိုတာကိုသဘောပေါက်ပြီးပြုကျင်နေတယ်ပေါ့။သူတို့စစ်တပ်ကဒီစစ်တပ်ဝင်အောင်လားသူတို့ကသူတို့အလိုလိုစီလာမှလားသူတို့မို့ပြင်ပဖီးယားတည်ရင်းဖီးယားတစ်ခုခုနဲ့လှုပ်ရမှလားခင်ဗျာ။
No, I think they have to understand it's in their own interest.
သူတို့ဟာသူတို့ကိုယ်တိုင်ရဲ့အကျိုးအတွက်ပြန်လည်စဉ်းစားရလိမ့်မယ်လို့ထင်ပါတယ်။သူတို့ကအများပြားဟာမျိုးချစ်တွေပါ။သူတို့ဟာတိုင်းပြည်အကျိုးပြည်သူလူထုအကျိုးလှုပ်ဆောင်ခြင်းကြတူတွေလို့ထင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲသူတို့အဲ့ဒီလိုလှုပ်ချင်ပေမဲ့သူတို့လုပ်နေတဲ့ပုံစံနဲ့တော့သူတို့ဖြစ်ချင်တာဖြစ်လာမှာမဟုတ်ပါဘူး။သူတို့ကအမျိုးသားစည်းလုံးညီညွတ်ရေး National Unity ကိုလိုချင်ကြပါတယ်။လာရပြီးချိန်ကစလို့အစိုးရတွေရောစစ်တပ်ကပါတိုင်းသားတွေခွဲပြထွက်ရလေအောင်အားထုတ်လာခဲ့ကြတာပါဒါပေမဲ့သူတို့လုပ်နေပုံကမထီရောက်ပါဘူ
းဆရာကြီးကတက်မတော်ကတိုင်းပြည်ကိုချစ်တယ်လို့ဆိုတယ်ဒါပေမဲ့လူအများစုပြောနေကြတာကသူတို့ဟာသူတို့လုံခြုံရေးသူတို့အနာတီးမြဲရေးသူတို့ကိုယ်ကျိုးစီးပွားကိုပဲဦးစားပေးနေတယ်လို့လည်းပြောနေကြပါဆင
် Let me put it this way I can't talk about individual people but I can say this
ကျွန်တော်ဒီလိုပြောပြရစီလူတူကြီးချင်းနဲ့ဆိုင်တဲ့ကိစ္စကကျွန်တော်မပြောနိုင်ပါဘူးဒါပေမဲ့ဒီလိုတော့ပြောနိုင်ပါတယ်ဘူဂျိုမူဂျီမင်းအောင်လိုင်ကနိုင်ငံရေးပါတီတွေဟာသူတို့ပါတီနဲ့သူတို့ပါတီကိုထောက်ခံသူတွေကိုပဲကိုစားပြုပြီးတမတော်ဟာတနိုင်ငံလုံးကိုကိုစားပြုတယ်လို့အတိအလင်းပြောကြားထားပါတယ်ဒါဟာလုံးဝမမှန်ပါဘူးတမတော်ထိပ်ပိုင်းကောင်းဆောင်တွေအရာရှိတွေထဲမှာဗုဒ္ဓဘာသာမဟုတ်သူပရိယပါလို့လေခရီးရမပါဘူးမွတ်စလင်မပါဘူးဗုဒ္ဓဘာသာတိုင်းရင်းသားလူနည်းစုတယောက်နှစ်ယောက်ပါကောင်းပါမယ်ဒါကိုတနိုင်ငံလုံးကိုစားပြုတယ်လို့မဆိုနိုင်ပါဘူးဘုဂျိုပူဂျီမြောင်နိုင်အနေနဲ့စစ်တပ်ကတော်မှာတိုင်းရင်းသားလူနည်းစုတွေထက်သွင်းဖို့ကြိုးစားနေတယ်ဆိုကျွန်တော်ကနားလည်ပါတယ်ဒါပေမဲ့သူတို့တွေရာထူးကြီးရလာဖို့စစ်ပေါင်းများစွာကြာပါလိမ့်ဦးမယ်တိုင်းရင်းသားလူနည်းစုတွေရဲ့တန်တရားတွေကရှိနေပြီးသားပ
ါနောက်ဆရာကြီးကပြောပါတယ်ဒေါန်ဆန်းစုကြည်ဟာလည်းသူ့အဖေမျောလင်းခဲ့တဲ့နိုင်ငံတည်ထောင်ရေးကိုအခုလက်ရှိကမ္ဘာနိုင်ငံရေးအခင်းအကျင်းနိုင်ငံတကာမှာထွန်းအားနေတဲ့လူခွေးစံတွေနဲ့ညှိပြီးတိုက်ညီအောင်လုပ်ရမယ်လို့ဆိုထားတာတွေ့ရပါတယ်။ဆိုတော့မြန်မာပြည်သူလူထုအများစုရဲ့သဘောထားကိုဆရာကြီးထက်သွင်းစဉ်းစားပါရဲ့လားဒီလိုပြောတဲ့နေရာမှာ။ကောင်ဆန်းစုကြည်ကသူကနိုင်ငံရေးသမားတယောက်ဖြစ်တယ်လို့ကြေညာထားတာဖြစ်ပါတယ်။ဆိုတော့နိုင်ငံသားတွေရဲ့ သဘောထားကိုပြစ်ပယ်ပြီးတော့နိုင်ငံတကာသဘောထားအတိုင်းလိုက်ညှိရင်သူရဲ့ popularity ပေါ့သူရဲ့လူကြိုက်များမှုကိုသူစွန့်စားသင့်တယ်လို့ဆိုင်ထင်ပါဗလား
It's very difficult as I mentioned in that article Deputy Secretary Burns said when he first met her
ဒါအပြစ်ဒဏ်ထက်ခဲတဲ့ကိစ္စပါကျွန်တော်ဆောင်းပါးမှာဖော်ပြထားတယ်လို့ပါပဲဒူဝင်ဂျီ Burns ဒေါက်ဆန်းစုကြည်နဲ့ပြောဆုံးတွေ့တော့ဒေါက်ဆန်းစုကြည်အဖို့နိုင်ငံရေးသမားအဖြစ်ရောနိုင်ငံတကာလူ့ခွင့်ရေးသမားအဖြစ်ပါတစ်ချိန်တည်းဖြစ်နိုင်ဖို့ဆိုတာအမြန်ခက်ခဲတယ်လို့ဆိုထားပါတယ်ဒီတစ်ခုကြားမှာကိုယ်လည်းမရှိပါရဲ့ဒေါက်ဆန်းစုကြည်အနေနဲ့အမြန်ခက်ခဲတဲ့အနေထားကြောက်ရွံ့နေတာဟာအထူးဝမ်းနည်းစရာကောင်းပါတယ်ဒါဟာတိတ်ပေါ်ရင်ထင်ရှားပါတယ်သူ့အတွက်မလွယ်ကူလောက်ပါဘူးဒါပေမဲ့ဒီထက်ကောင်းအောင်လုပ်ခဲ့နိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဘယ်လိုလုပ်ခဲ့ရမလဲခင
် He should have built up trust for the military What is it what
is it တနေယုံကြည်မှုတည်ဆောက်ခဲ့တင်ပါတယ်သူနဲ့ NLD ကပထမဆုံးနိုင်ငံတော်အတိုင်ပင်ခံရာထူးဖန်တီးယူတယ်။အဲဒါကဖွဲ့စည်းပုံမှမပါဘူး။ဖွဲ့စည်းပုံကိုကွဲပတ်ပြီးလုပ်ခဲ့တ
ာ။ဒါပေမဲ့တိုင်းရင်းသားလူမျိုးစုတွေကဒေါအောင်ဆန်းစုကြည်ကစစ်တပ်ကိုနှိမ့်သိမ်းမှုသာကြိုးပမ်းနေတယ်။တကယ်တိုင်းရင်းသားတွေရဲ့ပြဿနာမှန်ကိုတိုင်းတဟုတ်မကြိုးစားဘူးလို့သူတို့ပြောနေကြတယ်ဆရာကြီးကြားမှာပါ။
You see, that's what a politician is going to be able to do. Politicians
ဟာနိုင်ငံရေးသမားတွေလုပ်နိုင်တဲ့ကိစ္စပါ။အဲ့ဒီတစ်ဖက်ကိုညီညွတ်အောင်ထိန်းကြည့်ရမှာပါ။သူမလုပ်နိုင်သေးပါဘူး။တိုင်းသားတွေမှာလက်နက်ကန်တပ်ဖွဲ့ကိုစီနေပါဒါကိုစစ်တပ်ကမလိုလားဘူးဆိုတာသိကြပါရဲ့ဒါကြောင့်တိုက်တယ်ဒီနေရာမှာတိုင်းသားတွေကြီးနေအောင်ဒေါန်ဆန်းစုကြည်မလုပ်မလဲသူတို့ဒေတာတွင်လုတ်ပိုင်ခွင့်အာဏာတချို့ပေးရမယ်တစ်ချိန်တည်းမှာပဲစစ်တပ်ကိုလည်းကြီးနေအောင်လုပ်ရမယ်ဒါဟာတိတ်ကိုခက်ခဲပါရဲ့ဒါပေမဲ့အစကတည်းကစစ်တပ်နဲ့ပြောဆိုစီနိုင်ပြီးတခုခုလုတ်ခဲ့တင်နေထင်ပါတယ်ကျွန်တော်သာဒေါန်ဆန်းစုကြည်နေရာမှာဆိုရင်ခွဲထွက်ခွင့်မရှိရဘူးဆိုတာကျွန်မသဘောတူတယ်တိုင်းသားစီလုံးကြီးကြီးရေးကိုယုံကြည်တယ်။ရှင်းလို့လဲလိုချင်တယ်၊လူထုကလည်းလိုချင်တယ်။ဒါကိုဘယ်လိုလုပ်ကြမလဲ။စီကြီးတုံတရားနဲ့အညီလုပ်ကြအောင်လို့ပြောမှာပါပဲ။အဲ့ဒီလိုဆိုရင်စစ်တပ်ကြီးစိုးမှုနဲ့အချိန်တိုင်းတာတစ်ခုထိနေပြီးယုံကြည်မှုခံလာတာနဲ့အမျှဒါဟာပြောင်းလဲသွားမှာပါ။စစ်တပ်ကိုယ်တိုင်ကလည်းဒီလိုပြောထားပါတယ
်။မြမဒီမှာလူအများစုကစုံစမ်းကြပါရဲ့။ဒေါအောင်ဆန်းစုကြည်ဟာအခုခါမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေရက်စက်ကျူးလွန်မှုတွေကိုတိုင်းရာစီမင်းမှာအတကွယ်ပင်းနဲ့သူရဲ့ဂုံတိခါကိုထိခိုက်ကြဆီအောင်လုပ်နေရတယ်လို့ပြောကြပါတယ်။ဒါဟာစစ်တပ်ရဲ့ယုံကြည်မှုရဖို့အတွက်လုံလောက်တဲ့လှုပ်ဆောင်ချက်လို့ဆက်ရှိမထင်ပါဘူးခင
်ဗျာ။ It's a really difficult situation. The question of the Rohingya issue is a paramount
issue. ဖြစ်ခဲ့နေတာပါ။ Rohingya ပြဿနာဟာတိတ်ကိုအရေးကြီးပါတယ်။ကမ္ဘာကဒါကိုအာရုံစိုက်နေပါတယ်။ထောင်ဆန်းစုကြည်ရဲ့ပြောကြားချက်ကနိုင်ငံကအတိုက်အဝန်းမှာမထိရောက်ပါဘူး။စစ်တပ်ရဲ့အင်အားအလုံးအကျုံအုံပြုမှုကိုအပြစ်မဆိုဘူးပြီးတော့တိုင်းရင်းသားလူနည်းစုရဲ့ပြဿနာကိုလည်းကောင်းကောင်းမွန်မွန်သဘောပေါက်နားလည်ဖို့မရပါဘူးရိုဟင်ဂျာပြဿနာသာမကရခိုင်အင်အေးကိစ္စကိုပဲကြည့်ပါအင်အေးရဲ့အခန်းကဏ္ဍအင်အေးပေါ်လူထုထောက်ခံမှုများတဲ့များလာတာကိုအစိုးရကဘာကြောင့်သဘောမပေါက်နိုင်တာလဲဒီအချက်ကိုအတိအမှတ်မပြုတာဟာပြဿနာပါပဲကြာရှုံးစေမယ့်ကိစ္စပါအင်အေးပေါ်ထောက်ခံမှုကပိုပြီးပိုပြီးကြီးထွားလာပါတယ်ရခိုင်ဟာအချင်းကကိုပြီးကိုချင်နိုင်ငံတစ်ခုပါ1985ခုနှစ်မှာဗမာကတိတ်ပိုက်ခဲ့တာပါဒါမြန်မာသမိုင်းမှာတမူထူးခြားပါတယ်ထူးခြားတဲ့အမျိုးသားရေးဝါဒပါဒါကိုအစိုးရဒေါက်ဆန်းစုကြည်နဲ့စစ်တပ်တို့တတိယနဲ့သဘောပေါက်ဖို့လိုအပ်ပါတယ
်ဆရာကြီးတိုင်းရင်းသားလူမျိုးစုတွေနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားလူမျိုးစုတွေဘက်ကအပင်းယူလို့နှိမ့်နိုင်ဖို့လိုအပ်တယ်လို့ထောက်ပြထားတာတွေ့ရပါတယ်အခုကမှတိုင်းရင်းသားလူမျိုးစုတွေဟာခွဲထွက်ရေးဆိုတာကိုဘယ်သူမှမတောင်းဆိုကြတော့ဘူးဒါကိုအကုန်လုံးဆုံးနှောက်လိုက်ကြပြီဖြစ်ပါတယ်သူပဲအထူးကြီးလိုပဲသူတို့လူကျင်နေကြပါဘာဒါတဲ့ပုံကြီးဘာများသူတို့ကအလျှော်ပေးစဉ်းစားရအောင်လဲခင်ဗျ
Right and the question is what kind of autonomy they've given up most of them have given up secession I agree
ဟုတ်ပါရဲ့ဘယ်လို autonomy လဲဘယ်လိုကိုယ်ပိုင်အုပ်ချုပ်ရေးမျိုးလဲဆိုတာရှိပါတယ်သူတို့အများစုကဖွက်ထွက်ခွင့်ကိုစွန့်လွှတ်ခဲ့ရပြီဆိုတာကျွန်တော်လက်ခံပါတယ်ဘယ်လိုကိုယ်ပိုင်အုပ်ချုပ်ရေးလူကျင်ကြလဲဆိုတာအခုတော့တယောက်တစ်မျိုးတောင်းနေကြပါတယ်တကယ်တော့ဖွဲ့စည်းပုံအောက်ကဆလုတ်တင်ပါတယ်သူတို့မှာဒေတာတွင်စွတ်တော်ရှိတယ်အဲ့ဒီမှာအာဏာတွေပိုပေးတင်တယ်ဒေတာအစိုးရတွေကိုအာဏာပိုပေးတင်တယ်ဒီလိုတဲ့ယုံကြည်မှုတိဆောက်တင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာကြီးက2008ဖွဲ့စည်းပုံကိုအပြစ်မတင်ဘူးဆိုတဲ့သဘောပေါ့ဖွဲ့စည်းပုံဆိုင်ရာပြဿနာမဟုတ်ဘူးဒါတွေဟာဖွဲ့စည်းပုံကိုအကောင့်ထဲပေါ်တဲ့နေရာမှာအာဏာရဲ့ကိစ္စကဖြစ်တယ်လို့ဆိုတဲ့သဘောလားခင
် Well I mean I think the constitution needs to be revised but I think thatThe reality is
ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ပြည်တယ်လို့ကျွန်တော်တော့ထင်ပါတယ်လက်တွေ့မှာတော့စစ်တပ်ကသဘောတူမှသာပြန်ပြင်နိုင်မှာဖြစ်ပါတယ် စ်တပ်သဘောတူအောင်ဘယ်လိုလုပ်မလဲဆိုရင်အချိန်ယူပြီးယုံကြည်မှုတိဆောက်ရမယ်။နောက်တစ်ခုကလည်းတိုင်းသားတွေအနေနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိတယ်ဆိုတဲ့ခံစားချက်တစုံတရာရအောင်လုပ်ပေးရပါလိမ့်မယ်။ဒါလွှတ်တော်ကတစဉ်လုပ်လို့ရနိုင်တယ်ဆိုတာဖွဲ့စည်းပုံကပြဋ္ဌာန်းထားပါတယ်။ဒါကိုလုံးဝလုပ်လို့ရတယ်။ဒေသပြင်အရေးခံရတဲ့ခေါင်းဆောင်တွေကိုဘ ਹੁ အစုအယကအတိအမှတ်ပြုရမယ်ဆိုတာဘာကြောင့်လုပ်လို့ရမှာလဲ။